အမေရိကန်တမရဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာတာဝန်ယူခဲ့သူနှစ်ဦးနဲ့တမရထရန့်ရဲ့နိုင်ငံခြားရေးအကြံပေးပုဂ္ဂိုလ်ဟောင်းတို့ကို FBI အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့ကနိုင်ငံတော်ကိုဆန့်ကျင်တဲ့ပူးပေါင်းကြံစည်မှုအပါအဝင်တခြားစွဲချက်တွေနဲ့စွဲချက်တင်လိုက်ပါတယ်။တမရအင်ဂျီတော်ကတော့ဒီမှုတွေကတမရထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုနဲ့ဘာမှမသက်ဆိုင်ပါဘူးလို့ဆိုပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
Paul Manafort ဟာပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲကာလတုန်းကသမ္မတလောင်း Donald Trump ရဲ့မဲဆွယ်စည်းရုံးရေးမှုအဖြစ်တာဝန်ယူခဲ့တဲ့သူဖြစ်ပြီးတော့ရုရှားနဲ့ Ukraine အကျိုးစီးပွားတွေအပါအဝင်တခြားကမ္ဘာခေါင်းဆောင်တွေအတွက်ထောက်ခံမှုတွေရအောင်စည်းရုံးပေးတဲ့ Washington DC ခြေစိုက်လုပ်ငန်းတစ်ခုမှာလည်းအချိန်တော်တော်ကြာကြာလုပ်ခဲ့မှုတဲ့သူဖြစ်ပါတယ်။ American ပြည်ထောင်စုအစိုးရခုံတမာတရုံးကသူ့ကိုမနေ့တုန်းကဆွဲချက်တင်ခဲ့တဲ့အထက်မှာ American ပြည်ထောင်စုကိုဆန့်ကျင်တဲ့ပူးပေါင်းကြံစည်မှုငွေကြေးခွာချမှုနဲ့အစိုးရကိုလိန်လဲမှုတွေအပြင်အာနာရှင်ဆန်နဲ့ယူကရိန်းခေါင်းဆောင်ဟောင်းတူဖြစ်တဲ့ဗစ်တာယူနိုကိုဗစ်အတွက်ထောက်ခံမှုတွေရအောင်စည်းရုံးပေးခဲ့မှုတွေအပါအဝင်တခြားဆွဲချက်တွေလည်းပါဝင်ပါတယ်။မနေ့တုန်းကပဲ Paul Manafort နဲ့သူ့ရဲ့စီးပွားပဲဟောင်း Rick Gates တို့ဟာ FBI လို့ခေါ်တဲ့ American ပြည်ထောင်စုစုံစမ်းစစ်ဆေးအဖွဲ့ကိုလာပြီးတော့ဖမ်းခံခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံကဂျာဝင်နောက်ဆက်မှုတွေရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့FBI ဖွဲ့ရဲ့ဥပဒေဆိုင်ရာအထူးကြံပေးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ် Paul Manafort နဲ့သူ့ရဲ့စီးပွားပွဲဟောင်း Rick Gates တို့ကိုဆွဲချက်တင်ခဲ့တာပါဆွဲချက်တင်ပြီးမကြာခင်မှာပဲသူတို့နှုတ်ကအပြစ်မရှိတဲ့အကြောင်းပြည်ထောင်စုတရားရုံးမှာမနေ့တုန်းကရှောင်လဲခဲ့ကြပါတယ်နောက်တစ်ဦးကတော့ George Papadopoulos ဆိုတဲ့သူပါသူကသမ္မတ Trump ရဲ့နိုင်ငံခြားရေးရာအကြံပေးအရာရှိဖြစ်တာဝန်ယူခဲ့မှုတဲ့သူဖြစ်ပြီးတော့ပြည်ထောင်စုဆိုရရဲ့စုံစမ်းစစ်ဆေးသူတွေကိုလိန်ညာပြောဆိုခဲ့တဲ့အတွက်သူ့မှာအပြစ်ရှိတဲ့အကြောင်းFBI ဖွဲ့အထူးကြံပေးရောဘတ်မူလာကပြောပါတယ် George Papadopoulos ဟာရုရှားဆိုရအစင်းမြင့်အရာရှိတွေနဲ့နီးနီးကပ်ကပ်ဆက်ဆံမှုတွေရှိတယ်သူလို့ဆိုပါတယ်တမရအင်ပြူတော်ရဲ့ပြောခွင့်ရအမျိုးသမီး Sarah Huckabee Sanders ကတော့အခုလိုတမရနဲ့တွဲပြီးတော့လှုပ်လှုပ်ခဲ့မှုတွေသူတွေဆွဲချက်တင်ခံရတဲ့အမှုတွေဟာတမရ Trump နဲ့ဘာမှမဆိုင်ဘူးလို့မနေ့တုန်းကပဲသတင်းတောက်တွေကိုပြောခဲ့ပါတယ
် Today's announcement has nothing to do with the president has nothing to do with the president's campaign or campaign activity
ဒီနေ့ကြေညာချက်ကတမရနဲ့ဘာမှမဆိုင်ပါဘူးတမရရဲ့ရွေးကောက်ပွဲကာလစည်းရုံးရေးတွေဒါမှမဟုတ်စည်းရုံးလှုပ်ရှားမှုတွေနဲ့လည်းဘာမှမပတ်သက်ပါဘူးတမရ Trump နဲ့ရုရှားနိုင်ငံရဲ့ရွေးကောက်ပွဲကာလဝင်ရောက်ဆွတ်ဖက်မှုတွေဆိုတာနဲ့လည်းဘာမှမပတ်သက်ဘူးဆိုတာအစကတည်းကပြောထားပြီးသားပါဒီကနေ့ဆွဲချက်တင်မှုတွေကြောင့်လည်းဘာမှအပြောင်းလဲတွေဖြစ်လာမှာမဟုတ်ပါဘူ
း။သမ္မတဒေါ်နယ်ထရမ့်ကလည်းပြီးခဲ့တဲ့ရွေးကောက်ပွဲကာလအတွင်းသူ့ရဲ့မဲဆွယ်စည်းရုံးမှုလုပ်ငန်းတွေနဲ့ရုရှားအကျိုးစီးပွားတွေအကြားမှာဘာမှပူးပေါင်းကြံစည်မှုတွေမရှိတဲ့အကြောင်းသူ့ရဲ့ Twitter အင်တာနက်လူမှုကွန်ရက်ကနေတဆင့်မနေ့တုန်းကတုံ့ပြန်ပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးမှုဟောင်း Paul Manafort ကိုဆွဲချက်တင်ခဲ့တာနဲ့ပတ်သက်ပြီးတော့လည်းတဟာအရင်နှစ်တွေတုန်းကကိစ္စတွေဖြစ်တယ်။ရွေးကောက်ပွဲလှုပ်ရှားမှုနဲ့ဘာမှမဆိုင်တဲ့ကိစ္စလည်းဖြစ်တယ်။သူနဲ့အပြိုင်သမ္မတဝင်ရွေးခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ Democratic Party တွေကိုရောအုံဆိုင်ပြီးတော့စုံစမ်းစစ်ဆေးမှုတွေမလုပ်ကြဘူးလားလို့လည်းသမ္မတ Trump က Twitter ကနေတဆင့်မေးခွန်းထုတ်ပါတယ် FBI ဖွဲ့ရဲ့ဥပဒေဆိုင်ရာအထူးကြံပေး Robert Mueller ကသမ္မတ Trump အတွက်တာဝန်ယူခဲ့မှုတဲ့သူ၃ဦးကိုပြစ်မှတ်ထားပြီးတော့ဆွဲချက်တွေတင်ခဲ့တဲ့ကိစ္စဟာရွေးကောက်ပွဲကာလရုရှားနဲ့ဆက်ဆက်မှုတွေရှိမရှိဆိုတဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump ရဲ့ပထမနှစ်သမ္မတတည်ထောင်ကာလအတွင်းမှာတကြော့ပြန်ပြီးတော့အရေးထိုးလာတဲ့ကိစ္စတော့ဖြစ်လာနေပါပြီ။ဒီလိုလုပ်နေတာတွေကအပြစ်မဖြစ်ဖြစ်အောင်ဒီမိုကရက်တွေဘက်ကတမင်ယူရပြီးတော့လိုက်လုပ်နေကြတာပဲလို့သမ္မတ Trump ကလည်းအကြင်ကြင်ပြောနေပါတယ်။ FBI ဖွဲ့ရဲ့ဥပဒေဆိုင်ရာအထူးကြံပေး Robert Mueller ကအရင်တုန်းက FBI ဖွဲ့မှညွှန်ကြားမှုလုပ်ခဲ့တဲ့သူပါ။ Washington နိုင်ငံရေးလောကမှာတော့ Robert Mueller ကိုနိုင်ငံရေးကင်းရှင်းသူဖြစ်မြင်ကြပါတယ်။